ယုတ်သမရာရှီဂျင်ပင်ဟာနိုင်ငံတော်ခီးစီအဖြစ်နဲ့နေရကြလိုက်ပတ်ဖို့လာမယ့်သတင်းပတ်တစ်ပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်မယ့်အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတရားဝင်ကြေညာခဲ့ပါတယ်အင်းဒီချင်းနိုင်ငံကြားနိုင်ငံကအတိုင်းဝဲမှာနိုင်ငံရေးအရာရောစီးပွားရေးအရာပါနီးကပ်စွာပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းလည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်အပြည့်စုံကိုကိုဇော်ဝဲနိုင်ငံကတင်ပြပေးပါမယ်ဆရာ
နိုင်ငံတော်သမ္မတဦးမြင့်ရဲ့ဖိတ်ကြားချက်အရာတရုတ်သမ္မတရှီကျင်းဖင်ဟာမြန်မာနိုင်ငံကိုလာမယ့်ဇန်နဝါရီ18ရက်နေ့18ရက်နေ့အထိနေရကြနိုင်ငံတော်ခီးစဉ်အဖြစ်တွားရောက်လည်ပတ်မယ်အကြောင်းတရုတ်နိုင်ငံရဲ့ဌာနကတောက်တန်နေမှာတရားဝင်ကြေညာပါတယ်သမ္မတအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးတွားရောက်လည်ပတ်မယ်ဒီခီးစဉ်အတွင်းမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့အပြင်အစိုးရနဲ့တပ်မတော်ထိပ်တန်းအရာရှိတွေကိုလည်းတွေ့ဆုံမှာဖြစ်ကြောင်းတရုတ်လက်ထောက်နိုင်ငံရဲ့ဝန်ကြီးလူကျောက်ခွေကပြောပါတယ်။ဒါအပြင်နိုင်ငံအကြားနိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုစီးပွားရေးအရာနှက်ဆိုင်စွာပူးပေါင်းဆောင်ရွက်မှုတွေအပြင်ဒေသတွင်းနဲ့နိုင်ငံတကာရေးအရာတွေမှာနီးကပ်စွာပူးပေါင်းဆောင်ရွက်နေကြောင်းလည်းလက်ထောက်ဝန်ကြီးလူကအလေးထားပြောကြားခဲ့ပါတယ
်။经济上深度和中年坚持践行和平共处五项原则，坚持国际关系基本。
第六年，你们那年将民间说，就是说新专利产业所谓“新加坡阿杰股”收购他家的路。人家那个十三亿的，人家说挖大饼，第二年大饼单独你瞄目细的，人家那个十三亿本身这个不断上扬的吧嘞。那人家讲，古老的么讲嘞，小小三亚给三亚对嘛，别人呢故意奔波目为新的路，而是人家有六六说工作也给三对嘛，不帮上扬的比，第三年得送八万的，西瓜也不帮上扬目嘞。code of conduct လို့ခေါ်တဲ့လိုင်းနာရမယ့်ကျင့်ဝတ်စည်းကမ်းဆိုင်ရာဆွေးနွေးမှုတွေမှာလည်းပူးပေါင်းဆောင်ရွက်နေပါတယ်
။ဒါဟာ2020နှစ်တည်းမှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလို19နှစ်တွင်တရုတ်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာတရုတ်နိုင်ငံကတည်ဆောက်မဲ့မြစ်ဆုံရေအားလျစစ်စီမံကိန်းကိုကောက်ကွက်မှုတွေကြောင့်ရပ်ဆိုင်းထားရတဲ့အတွက်နိုင်ငံခြားအဖို့အထည်ကြုံနေရသလိုတစ်ချိန်တည်းမှာပဲမြန်မာနိုင်ငံအပေါ်လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့နိုင်ငံတကာမှာအရေးယူဖို့ကျိုးပန်းမှုတွေပေါ်ပေါက်နေချိန်မှာတန်တမာရေးရအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကထိတ်တန့်ကောင်းဆောင်မြန်မာနိုင်ငံကိုလာရောက်မှာပါတရုတ်အစိုးရအဘော် Global Times သတင်းစာကတော့2020ပြည်နှစ်ဟာတရုတ်နဲ့မြန်မာတန်တမာဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအကဲခတ်တွေစီးပွားရေးလုပ်ငန်းရှင်တွေကအခုခေတ်စဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဖော်ပြပါတယ်တရုတ်နိုင်ငံကအကောင့်ထယ်ဖို့ကြိုးပမ်းနေတဲ့ One Belt One Road ကပ္ပလန်စီမံကိန်းနဲ့ဆက်ဆံနေတဲ့မြန်မာနိုင်ငံကစီမံကိန်းတွေအပါအဝင်ဖွံ့ဖြိုးရေးလုပ်ငန်းတွေတန်တမာဆက်ဆံရေးတွေမှာပူးပေါင်းဆောင်ရွက်မှုတွေပုံမအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။ခီးစဉ်အတွင်းနိုင်ငံအကြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာကြုံလာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားကြောင်းလည်းမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်ခင်ဗျ။